ကိုနေဘူးလာ view ကိုအခုလိုလက်ခံဖြည့်ချပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျအင်တာဗျူးလက်ခံတာเนาะကျွန်တော်အရင်ဆုံးမေးချင်တာကအခုnew dollar ရဲ့ slogan ကြီးတဲမှာလဲသွေးကြီးမှာဆွေးနွေးစရာမရှိဘူးဆိုတဲ့လူငယ်တွေပြောကြတယ်အဲ့တော့ဒါပေမဲ့တစ်ဖက်မှာအခုဆိုအာဆီယံတို့ဘာတို့ကလည်းပြောနေတဲ့အခါမှာတွေ့ဆုံဆွေးနွေးရေးဆိုတဲ့ကိစ္စတွေပါလာတယ်ချုပ်နိုင်ငံရေးပါတီရဲ့ပြောဆိုမှုတွေမှာလဲဟိုဆွေးနွေးပြီးမှအပြေရှားမယ်ဆိုတဲ့အမြင်လေးတွေရှိတယ်အဲ့တော့ဒီနီးနာနဲ့ပတ်သက်လို့ရောဟိုစတော့ new dollar ရဲ့စတော့ slogan နဲ့ပြောင်းသွားပြီလားဒီတိုင်းပဲရှိလားကိုနေမလားအမြင်ဘယ်လိုရှိပါလဲ
ဟိုကျွန်တော်တို့ရဲ့ယာယီတမရာကြီးလည်းဒါပြောထားတာရှိတယ်တွဲဆောင်ဆွေးနွေးနိုင်ခြင်းရှိတယ်ဘလို့အခြေအနေမျိုးမှာလဲပေါ့နော်ဒါမျိုးဟိုဟိုစကားတစ်ခွန်းနဲ့လွယ်လွယ်ကူပြောရရင်တော့ surrender လာလို့ရင်တော့ကျွန်တော်တို့လက်ခံပါပေါ့ဟိုကျွန်တော်ဘယ်စစ်ပွဲတစ်ခုမှာဟိုစစ်နိုင်တဲ့သူနဲ့စစ်ရှုံးတဲ့သူနဲ့တော့မှနောက်ဆုံးမှစပွဲပေါ်ထိုင်ပြီးတော့စစ်ရှုံးစာချုပ်တော့ချိုးဟိုချုပ်ရသေးတာပဲလေအဲ့တော့ပြောချင်တာကဒါ2008ဖွဲ့စည်းပုံကိုဖျက်မယ်ပြီးရင်စစ်တပ်ကနောက်နောက်ဘယ်တော့အခါမှာနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်မရှိဘူးနောက်ပြီးတော့ဒီလက်ရှိချုံနှောင်ထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကျွန်တော်တို့ဒါတွေကိုလည်းဒါလွှတ်ရမယ်။နော်ဒီလိုအနေအထားမျိုးတွေပေါ့ condition တွေရှိတာပေါ့နော်။ဒီလို condition တွေနဲ့ကျွန်တော်တို့သွားမယ်ဆိုရင်တော့ဒါဆိုရင်တော့ကျွန်တော်တို့ခုနကပြောတဲ့ surrender လုပ်တဲ့အနေအထားတစ်ခုဆိုရင်တော့ကျွန်တော်တို့အနေနဲ့ကခုနကစစ်ရှုံးစာချုပ်ဒါချုပ်မယ်ဆိုရင်တော့စပွဲဝိုင်းပေါ်မှာမဲအောင်နိုင်တဲ့တွေ့ကောင်းတွေ့မယ်ပေါ့ဗျာ။အဲ့လိုအခြေအနေမဟုတ်ဘဲနဲ့ဒီလိုမျိုးသွေးစွန်းနေတဲ့လက်နဲ့တော့เนาะကျွန်တော်တို့ဒါတွေးဆုံညှိနှိုင်းဆွေးနွေးမယ်ဆိုတော့အခြေအနေတခုတော့ဒီဒေါ်လာရေးကနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအတိအကျပြောချင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တဆက်လေးမိချင်တာခုနကကိုနေဘိုးလာပြောသွားတဲ့ထက်မှာဒီလိုစစ်တပ်ကစစ်ကောင်စီအဖွဲ့တွေနဲ့လက်ဆွဲနှုတ်ဆက်ဖို့တိုက်ခတ်တယ်ပေါ့နော်။အာဒါကပြောမဆိုရင်ညူဒေါ်လာရေးပေါ်လာတဲ့ NUG NUCC ရဲ့မူဝါဒတွေလို့ကျွန်တော်နားလဲပါတယ
်။
ဒါပေမဲ့တစ်ဖက်မှာတောက်လျှောက်ကရင်ကာလာတွေတို့မှာ NLD ရဲ့မူပါအကြမ်းမဖက်ပဲအကြမ်းမဖက်တဲ့မူဝါဒရှိတယ်တွဆုံဆွနေနဲ့ဖြည့်ရှင်းမယ်ဆိုရယူဆတွေရှိပါတယ်အဲ့တော့အခုလက်ရှိမျိုးဒေါ်လာရင်းမှာတအူးလို့ဖြစ်နေတဲ့ NUG ကဒီမူကန်ထားတာက NLD ရဲ့အရင်ရှိထားတဲ့မူရင်းနဲ့ရောခွာဝါပြီလားဟိုပြိပခသဘောမျိုးဖြစ်နိုင်လား
ဟို NLD ရဲ့သူထုတ်ပြန်ချက်တွေကိုပြန်ပြီးတော့ကျွန်တော်လေ့လာဖို့လိုပါလိမ့်မယ်ဟို NLD အနေနဲ့ကတော့အခုလောလောဆယ်မှာဒါရှိပြီးသားရှိထားတဲ့ဒီဘိုးကောင်အလုပ်ဘိုးကောင်ဒီဝင်တွေပေါ့နော် CEC လို့ကျွန်တော်ခေါ်တာပေါ့ဘိုးကောင်ဒီဝင်တွေကဒါမစုံလင်းတဲ့တကြောင်မျိုးဒါမူပိုင်းဆိုင်ရာဆုံးမချက်ချို့ကိုမချဘူးဆိုတာမျိုးပြောထားတာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအလုပ်တော့လုပ်နေဖို့လိုတာဟုတ်နော်အဲ့တော့ကြောင့်မလို့ဒါ Central Working Committee ဆိုပြီးတော့အဲဒါဘိုးအလုပ်ကော်မတီဆိုပြီးတော့ဖွဲ့စည်းပြီးတော့အလုပ်တွေလည်းတောက်လျှောက်ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့ထုတ်ပြန်ချက်တွေကိုတစ်ချက်ပြန်လေ့လာတဲ့အခါမှာကျွန်တော်ကတော့ကွဲလွဲတယ်လို့မထင်ဘူး NLDR အခုသူတို့ရဲ့ထုတ်ပြန်ချက်တွေကို NLDR ရဲ့ထုတ်ပြန်ချက်ကိုလေ့လာတဲ့အခါမှာအကြမ်းမဖက်တဲ့နီးကိုဆက်လက်ကင်ဆွဲထားတယ်ဆိုတော့အတုံးလုံးကျွန်တော်ကတော့မတွေ့ဘူးမတွေ့ဘဲနဲ့ကျွန်တော်တို့ကပြည်သူထောက်ခံတဲ့နီးနာတွေနဲ့ဒီအကြံဖတ်ဆဲအစုကိုစန့်ကျင်သွားမယ်ဆိုတဲ့စကားလုံးမျိုးပေါ့နော်ဒါမျိုးကိုကျွန်တော်ဒါတွေ့ခဲ့တာရှိပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်ကတော့လက်ရှိအချိန်မှာလဲဒါ NUG ရောနော် CRPH ရောနောက်ပြီးတော့အခြားဒီ NUCC ရောဘာလို့ ਨੇ ဒီ NLD ရာလဲနိုင်ငံရေးပါတီတခုအနေနဲ့အကုန်လုံးကျွန်တော်တို့အလုပ်တွေတွဲဆက်ပြီးတော့ဒါလောက်ကင်ဆောင်ရနေတာရှိပါတယ်အဲ့တော့ကျွန်တော်ကတော့တိတ်ပြီးတော့ဒါစိုးရိမ်မှုမရှိဘူးနောက်ပြီးနောက်တစ်ခုကျွန်တော်ပြောချင်တာကတချို့သောတချို့သောတိုင်းသားခေါင်းဆောင်တွေတချို့သောပုဂ္ဂိုလ်တွေကဘာလို့စိုးရိမ်လဲဆိုရင်ခုနကကျွန်တော်တို့ရဲ့ခေါင်းဆောင်တွေပေါ့နော် NLD ရဲ့ခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့သမ္မတကြီးတို့ထောင်အားလွတ်လာတဲ့အခါမှာနော်တစုံတရာမှဒီဒေါ်လာရေးကြီးကပြောင်းလဲသွားမလားပေါ့နော်ဒါမျိုးလဲစိုးရိမ်ကြတယ်ပေါ့နော်ဒါစိုးရိမ်နဲ့ကိစ္စကိုကျွန်တော်ကတော့အပြစ်မမြင်ပါဘူးဒါပေမဲ့ကျွန်တော်တို့ဟုတ်ပါတော့တရားဝင်ထုတ်ဖော်ပြောလို့တော့မရဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ရရှိထားတဲ့တချို့သောသတင်းစကားတွေရှိပါတယ်เนาะကျွန်တော်ခေါင်းဆောင်တွေရှိရတယ်ကျွန်တော်ရရှိထားတဲ့သတင်းစကားတွေအရာရယ်နောက်ပြီးတော့ကျွန်တော်တို့ရဲ့အတိတ်ကာလတစ်ချောင်းဖြတ်တန်းခဲ့တဲ့ဖြတ်တန်းမှုအရာကเนาะဒေါ်ဆန်းစုကြည်လိုခေါင်းဆောင်မျိုးဦးဝင်းမြင့်လိုခေါင်းဆောင်မျိုးဟာဒီတော်လန်ရေးမှာပြည်သူလူထုနဲ့ရဲ့သဘောထားနဲ့ဆန့်ကျင်တဲ့အလုပ်ကိုဒါလုပ်မှာမဟုတ်ဘူးလို့ကျွန်တော်တို့ကတော့အပြည့်အဝယုံကြည်ရယ်အဲနောက်ပြီးတော့ရှေ့ဆက်သွားမယ့်ကာလမှာဒီလိုမျိုးအတိမ်းဆောင်ဖြစ်ခဲ့ရင်လည်းကျွန်တော်တို့ကတော့တော်လိုင်းဘက်ကပြက်ပြက်သားသားရက်တည်ပြီးတော့เนาะကျွန်တော်တော်လိုင်းဘက်ကပဲရက်ပြီးကျွန်တော်တို့လည်းကျွန်တော်တို့ကိုယ်တိုင်เนาะဒီပြောဆိုပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်ဗျဟုတ
်ကျွန်တော်နောက် NUG နဲ့ပတ်သက်လို့မေးချင်ပါတယ်အခု NUG ဖွဲ့စည်းခဲ့တာနှစ်နှစ်နီးပါးရှိပါပြီအဲ့တော့ဒီနှစ်နှစ်နီးပါးအတွင်းမှာဘယ်လောက်ထိအောင်မြင်လုပ်နိုင်ပြီလဲဘယ်လိုမှတ်တိုင်နေမျိုးတွေရပြီလဲလို့ယူဆပါ
ကျွန်တော်တို့မဖြစ်မနေလက်ခံထားရမှာကျွန်တော်တို့စစ်တိုက်နေရပြီပေါ့ဗျာเนาะဒါကတော့အလုံးနဲ့သိတဲ့အတိုင်းပဲဟိုဆက်ဆက်ချင်းတော့ငញ្ញန်းစွာဆန္ဒဖော်ထုတ်ခဲ့ကြတာပဲเนาะအဲ့ဒီကာလမှာပြည်သူတွေရဲ့ဆန္ဒမှန်ဒါဖြစ်တယ်ဆိုတာကိုနားလည်ပြီးတော့ဟိုစစ်အုပ်စုကလက်လျှော့သွားရင်လည်းကောင်းတာပေါ့ဒီအခြေအနေထိမရောက်ခဲ့ဘူးပေါ့เนาะဒါပေမဲ့လည်းငញ្ញန်းစွာဆန္ဒဖော်ထုတ်ခဲ့တဲ့ပြည်သူတွေကိုเนาะလက်နက်မဲ့တဲ့ပြည်သူတွေကိုဒါကောင်းနေပဲတည်ပြီးတော့ပြစ်ခဲ့တယ်เนาะနီးလန်းပေါင်းစုံနဲ့ရက်ဆက်ခဲ့တယ်เนาะရုပ်မာခဲ့တယ်ပေါ့เนาะဒီလိုအခြေအနေကြောင့်ကျွန်တော်တို့ကမဖြစ်မနေပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိလာတယ်တော်ဝင်ရှိလာတဲ့ကြောင့်ကျွန်တော်တို့ defensive war ဆိုပြီးတော့ကျွန်တော်တို့စတင်ပြီးတော့ဒါကြီးညာပြီးတော့ဒါတိုက်ပွဲဝင်ခဲ့ရတယ်ပေါ့နော်လက်နက်ကင်ခဲ့ရတယ်ပေါ့နော်ဒါကိုကျွန်တော်တို့ရွေးချယ်ထားပြီးဖြစ်တယ်ဒါကိုနားလည်ထားဖို့လိုတယ်အ အဲ့တော့အခုဆိုရင်ကျွန်တော်တို့ကဒါဒီလိုရွေးချယ်တဲ့အခါမှာလည်းကျွန်တော်ရှေ့မှာပြောခဲ့ပြီးသလိုပဲကျွန်တော်တို့ကကြုံတယ်လို့ကျွန်တော်တို့လုပ်နေတာမဟုတ်ဘူးစနစ်တကျတော့ကျွန်တော်ထူထောင်နေတယ်တိုင်းသားမာမိတ်အစုအဖွဲ့နဲ့ကျွန်တော်တို့ပူးပေါင်းတယ်ပြီးတဲ့အခါမှာဒီ PDF လို့ခေါ်တဲ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကျွန်တော်တို့ကအနာဂတ်ကာလကျရင်ဖြစ်လာမယ့် Federal Army ပေါ့နော် Federal Army ရဲ့အမတ်တွေအဖြစ်နဲ့ကျွန်တော်တို့ကတေးချာစီးကန်းတဲ့စနစ်နဲ့ပေါ့နော်စနစ်တကျတက်ရင်လိုက်ကျွန်တော်တို့ဒါအဲဖွဲ့စည်းပြီးတော့ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့တက်ရင်နေဆိုရင်ကျွန်တော်ရရှိတဲ့အချက်လက်တွေအရတော့တက်ရင်ပေါင်းဒါ300ကျော်တော့ကျွန်တော်အခုချိန်မှာဖွဲ့စည်းပြီးသွားပြီပေါ့နော်အဲ့ပြီးတဲ့အခါမှာဒီထဲမှာကျွန်တော်တို့လူငယ်တွေပါတယ်နောက်ပြီးတော့တိုင်းသားပေါင်းစုံပါတယ်တစ်ချိန်ကျရင် Federal Army ဖြစ်လာမယ်အဲ့တော့ဒါစီးရဲရလဲကျွန်တော်တို့အတိုင်းအတာတစ်ခုဒီအချိန်တွေတစ်ခုကိုရောက်နေပြီနောက်ပြီးတော့ထပ်ပြီးဖြည့်ပြောရရင်အရင်တော့ကျွန်တော်တို့က Defenses War ပေါ့နော်အခုလည်းအားလုံးမြင်ကြပါလိမ့်မယ်အခုနောက်ပိုင်းတိုက်နေတဲ့တိုက်ပွဲတွေကကျွန်တော်တို့ Defense လုပ်တာမဟုတ်တော့နော်ကျွန်တော်တို့ကနေပြီးတော့ထိုးစစ်ပြန်ဆင်တဲ့အနေအထားတစ်ခုတွေဒါရှိနေပြီဖြစ်ပါတယ်။နော်အဲ့တော့ဒီစစ်ရေးအကြောင်းပြောနေလို့စစ်ကြီးပဲတိုက်နေမှာလားဆိုတော့မဟုတ်ပါဘူး။နော်စစ်ရေးဆိုတော့ pressure mechanism တစ်ခုပေါ့နော်။ဒါစစ်ကောင်စီကတေးကြတယ်ဒီကောင်တွေကဒါပဲကြောက်တာ။အဲ့တော့ဒါကတော့မပါမနေဒီကောင်တွေဖိအားပေးဖို့လိုတယ်ပေါ့။ဒါပေမဲ့အခြားနိုင်ငံတကာရေးရာရလည်းပဲကျွန်တော်တို့တွေနီလန်းပေါင်းစုံနဲ့နိုင်ငံတကာရေးရာရှိမယ်။ပြီးရင်နောက်တစ်ခုကအုပ်ချုပ်ရေးပိုင်းတွေတည်ထောင်တာတွေရှိတယ်။နောက်ပြီးတော့တရားစီရင်မှန်တိုင်းပေါ့နော်။ဒါမျိုးတွေလည်းကျွန်တော်လုပ်နေတာရှိတယ်ပေါ့နော်။အဲ့တော့ပြောရရင်ခြုံပြောရရင်ကျွန်တော်တို့မှအစိုးရရှိတယ်ကျွန်တော်တို့မှလွှတ်တော်ရှိတယ်ကျွန်တော်တို့ကတရားစီရင်မှန်တိုင်းလည်းပဲအခုဒါထိန်စုံမထိန်ချုပ်နယ်မြေတွေမှာဖွဲ့စည်းပြီးတော့တရားဥပဒေဖွဲ့စည်းပြီးတော့အရေးယူဆောင်ရွက်တာတွေပြစ်မှုပြစ်ဒဏ်ပေးတာတွေဒါတွေလည်းဆောင်ရွက်နေပြီဖြစ်တယ်ပေါ့နော်အဲ့တော့အစိုးရတရက်အနေနဲ့ဒီနှစ်နှစ်အတွင်းမှာကျွန်တော်တို့တွေအခက်အခဲတွေအများကြီးကြားတဲ့ရနေပဲတစ်ဖက်ကတော်လန်တွန်းတိုက်ခိုက်တွန်းလှန်တဲ့ကိစ္စကိုလုပ်နေရင်းမှာပဲတစ်ဖက်မှာလည်းတိဆောက်ရေးကိစ္စကိုလုပ်နေပါတယ်အဲ့လိုပဲတိဆောက်ရေးကိစ္စလုပ်နေရင်းပါပဲနောက်တစ်ခါအနာဂတ်အတွက်နော်ဒါ Federal Democracy Charter ရကျွန်တော်တို့ Transitional Constitution ရေးတဲ့ကိစ္စတွေနော်အဲဒါမျိုးတွေလည်းပဲကျွန်တော်တို့ဒါအကုန်လုံးကိုတပြိုင်တည်းပါလာဒါဆောင်ရွက်နေတယ်လို့ပြောချင်ပါတယ်ဗ
ျကျွန်တော်တဆက်တည်းကြီး Power PDF ကိစ္စလေးနည်းနည်းမေးချင်ပါတယ်ပြောမှဆိုရင်စစ်ကောင်စီကဆွဆွဲတဲ့အထက်မှာဒီ PDF တွေကရသားပြည်သူတွေကိုတတ်ဖြတ်တယ်ဆိုတဲ့ဟာလည်းပါပါတယ်အပြင်မဲ့မဆိုင်တဲ့လူတွေတတ်ဖြတ်တယ်ဆိုတဲ့ကိစ္စပါတယ်နိုင်ငံတကာမှာစိုးရိမ်ချက်ကလည်းဒီတပ်တွေကိုစနစ်တကျထိန်းထားနိုင်ပါမလားမထိန်းထားနိုင်လို့ရှိရင်တစ်ချိန်မှာခုနကပြောလို့ဟိုလစ်ဗျားမှာကြုံခဲ့တယ
်
တခြားနိုင်ငံဆီးရီးယားတို့မှာကြုံခဲ့တဲ့အခြေအနေမျိုးရောက်သွားမလားဆိုရင်ချက်ရှိပါတယ်အဲ့တော့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့ဘယ်လိုများထိန်းကွက်ထားနိုင်ပါလဲ
အဲ့မှာကျွန်တော်တို့ MOD ကတော့ Ministry of Defense ကအနေနဲ့ကတော့ကျွန်တော်တို့တေချာဆိုပေါ့စီမင်းစည်းကမ်းတွေပေါ့နော်စစ်ရေးဆိုင်ရာစီမင်းစည်းကမ်းတွေတေချာချမှတ်ထားတယ်ချမှတ်ထားပြီးတော့ဒီတင်တန်းတွေပေးုံနေမကောက်ဘူးပေါ့နော်ကျွန်တော်တချို့ဟာတွေ test တွေပါ psycho test တွေပါတယ်ကျွန်တော်တို့ဒါဖြည့်ခိုင်းပြီးတော့မှဒီ PDF တွေကိုဒါလက်ခံတာဖြစ်တယ်ပေါ့နော်အဲ့တော့အဲ့လိုအနေထားတွေတောက်လျှောက်လုပ်တဲ့အခါမှာတချို့တော့ခုနကကိစ္စတွေပေါ့နော်ကိစ္စတွေဒါ online ပေါ်မှာလည်းပေါ်လာတာရှိတယ်ဒါတွေအကုန်လုံးကဖြစ်တိုင်းဖြစ်တာဖြစ်ပြီဆိုတာနဲ့ကျွန်တော်တို့ဖြစ်ပြက်ခဲ့တဲ့နေရာဒေတာမှာရှိနေတဲ့အစုအဖွဲ့တွေအရစင်ဒါတွေကိုစုံစမ်းတယ်စစ်ဆေးတယ်လေ့လာတယ်ပြီးရင်ကျွန်တော်တို့လိုအပ်ရင်ချို့ဟာတွေဆိုဖမ်းဆီးပြီးတော့ချုပ်ထားတာပေါ့ဗျာထချင်းတော့အေးအေးယူလို့မရအောင်အမှုမှန်ပေါ်အောင်လုပ်ရသေးတာပေါ့ဒါမျိုးကြီးလည်းပဲကျွန်တော်တို့အချိန်နဲ့တပြေးညီကျွန်တော်ဆောင်ရွက်နေတာရှိပါတယ်အဲ့တို့ကြောင့်မလို့ကျွန်တော်တို့ရဲ့ PDF တွေကိုဖွဲ့စည်းတဲ့အခါမှာအခြေအကျဆုံးချက်ကကျွန်တော်တို့ဒီအကြမ်းဖက်ဆဲဟုတ်စုကိုစန့်ကျင်နေတာအော်ဒီကောင်းနေလို့ဖြစ်လို့မရအောင်နော်ကျွန်တော်တို့ရဲ့ဒီအနာဂတ်ဖက်ဒရယ်တက်မတော်ဟာအများကြီးဗျာစီးစနစ်တွေဟိုအများကြီးပြောစရာမလိုတခွန်းနဲ့ပဲအခုလက်ရှိစစ်တပ်လိုမဖြစ်ရဘူးဆိုရင်ဟာတခွန်းနဲ့လည်းပြည့်စုံတယ်။ဘာလို့လဲဆိုတော့ဒီအဲ့ဒီကိစ္စအရင်အရေးကြီးတယ်။အဲ့တော့ကျွန်တော်တို့ခွင့်မပြုဘူး။ဒီစစ်တပ်ကိုစန့်ကျင်နေပါတယ်ဆိုမှဒီအကြမ်းဖက်စစ်တပ်ကိုစန့်ကျင်နေပါတယ်ဆိုမှအဲ့အကြမ်းဖက်စစ်တပ်ကကောင်းနေလို့လိုက်လုံနေမယ်ဆိုရင်ဒိဗယ်ဘူးမရှိဘူး။ဒါကိုကျွန်တော်တို့လုံးဝခွင့်မပြုဘူး။အဲ့တော့လုတ်တဲ့သူတွေနော်လုတ်တဲ့သူတွေဟာဘာကြောင့်လုတ်လဲနော်ဒါတွေကိုကျွန်တော်တို့တေချာစနစ်တကျစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့တကယ်ပြည်သူအပြစ်မဲ့တယ်ပေါ့နော်ပြည်သူကိုအမှန်တကယ်သာနော်အတိတ်ပဲမဲ့ဒါတက်ဖြတ်တာတွေနော်ဖျက်ဆီးတာတွေထိခဲ့မယ်ဆိုရင်အဲ့လူတွေကလည်းပဲဥပဒေရတာတစ်ချိန်ချိန်မှာရေးယူဆောင်ရွက်ခံရမှာဖြစ်ပါတယ်ဗျာ
ဟာခုနကုနေဖုန်းလည်းပြောသွားတဲ့ထင်မှာလည်းပါတယ်ညူတွန်လိုင်းနောက်ပိုင်းမှာကျွန်တော်တို့ဒီဟိုထွက်လာကြတဲ့ထင်မှာတိုင်းသားတွေဘက်ကမယုံကြည်တဲ့ကိစ္စမျိုးတွေရှိတယ်ဘာဒီမတိုင်ကမှာလည်းတိုင်းသားတွေနဲ့အာဏာရဟိုအစိုးရနဲ့ပြည်ပခါဖြစ်ခဲ့တာတွေလည်းရှိတယ်အဲ့တော့အခုအနေထားမှာ NUG နေနဲ့တိုင်းသားတွေနဲ့နားလည်မှုပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိခိုင်ခံ့မှာလုပ်နိုင်ပြီလဲ
NUG ကintrin national unity government ဗျာတော့ intrin ဆိုတဲ့ဟာကိုကျွန်တော်တို့ NUG လို့ခေါ်နေတော့ intrin ဆိုတာပျောက်ပျောက်နေတာပေါ့နော်အဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဖြစ်တယ်ပေါ့နော်အဲ့တော့ NUG ကအရာရာကိုဆုံးဖြတ်လို့မရအောင်ဒါတိတ်သေးကြတယ် NU ဘာဖြစ်လို့လဲဆိုတော့တချို့ကိစ္စတွေကအနာဂတ်ကာလရောက်မှသာလျင်နော်အဲ့ data တစ်ခုရဲ့ပြဿနာပဲဆိုပါစို့နော် data တစ်ခုနဲ့ပတ်သက်တဲ့ကိစ္စရဲ့ဆိုရင်အဲ့ data မှာရှိနေတဲ့နော် stakeholder တွေပေါ့နော်အတိုင်းအတာဆိုလဲအစုအဖွဲ့တွေမျိုးစုံရှိနိုင်တယ်ပြီးတဲ့အခါမှာအဲ့ data မှာရှိနေတဲ့အတိုင်းအတာပြည်သူတွေဒီလူတွေကဘယ်လိုသဘောထားလဲဒီလူတွေရဲ့အမြင်ကဘယ်လိုရှိလဲအဲ့ဒါတွေကိုကျွန်တော်တို့ကလစ်လူရှုပြီးတော့အခုအချိန်မှာနိုင်ငံရေးအရာတချို့ဟိုဆုံးဖြတ်ရမယ့်ကိစ္စတွေကို NUG ကဟိုလိုပဲဒီလိုပဲဆိုပြီးဆုံးဖြတ်လို့မရဘူးဗျ။ဒီအချိန်တွေကိုတော့ဒါအားလုံးနားလည်လက်ခံထားရမှာဖြစ်ပါတယ်ဗျ။ ထားဖို့လိုပါတယ်ဒါလက်လက်လက်ခံကြပါတယ်အဲ့တော့အဲ့လိုဟာမျိုးလေးတွေတော့ရှိပေမဲ့ကျွန်တော်တို့ကလက်ရှိအချိန်မှာကျွန်တော်တို့ပေးလို့ရတဲ့အာမခံချက်တွေပေါ့ဗျာဥပမာကျွန်တော်တို့ကဒါလာမဲ့ကျွန်တော်တို့ရဲ့အနာဂတ် Federal Democracy ပြည်ထောင်စုမှာဒါဘလို့မဟာလူမျိုးကြီးဝါဒဥပမာကျွန်တော်တို့လက်မခံဘူးအဲဒါမျိုးတွေဆိုရင်ကျွန်တော်တို့အာမခံလို့ရတယ်အဲ့လိုပဲလူနည်းစုအခွင့်အရေးကိုလေးစားလိုက်နာမယ်အဲဒါတွေကအာမခံလို့ရတယ်ဒါပေမဲ့တချို့သောနိုင်ငံရေးပြဿနာလေးကြတော့ NUG ကဒီလိုလုပ်ပါဒီလိုဆုံးဖြတ်ပါဆိုပြီးတော့ဖြည့်ရှင်းလို့မရတဲ့အနေအထားလေးတွေရှိတယ်ဆိုတာလေးကိုလည်းဒါဒီနေရာမှာကျွန်တော်ပြောချင်ပါတယ်အဲ့တော့ဒီလိုပြောလို့အဆင်မပြေဘူးမဟုတ်ကျွန်တော်တို့တွေအဆင်ပြေတယ်စီရေးရသဘောတူညီမှုတွေချို့တွေရတာရှိလို့နိုင်ငံရေးရသဘောတူညီမှုအချို့လည်းရထားပြီးသားဖြစ်တယ်အဲ့တော့ဘယ်ဖွဲ့တွေနဲ့ပူးပေါင်းနေပြီလဲဆိုတဲ့ကိစ္စမှာတော့ဟိုတရားဝင်အတိအကျဘယ်ဖွဲ့တွေကတော့ NUG နဲ့ပူးပေါင်းနေပြီဆိုတဲ့အနေအထားတစ်ခုမှာတော့ထုတ်ဖော်ပြောဆိုဖို့ကျွန်တော်တို့အခက်အခဲရှိတာတွေရှိပါတယ်အဲ့ဒါလည်းဒါဟိုတိုင်းသားအစုအဖွဲ့ရဲ့ဒါအခြေအနေအရာပေါ့နော်ဒါပေမဲ့လည်းသတင်းတွေမှာကြည့်ရင်ဒါတွေကပေါ်လွင်ပါတယ်နော်ကျွန်တော်ထုတ်ပြောစရာမလိုပါဘူးကျွန်တော်တို့အခုဆိုရင်ပဲဒါတိုက်ပွဲတွေဖြစ်တဲ့အခါမှာပူးပေါင်းတပ်ဖွဲ့ဆိုတာဘာလဲဒါဒီအသေးပဲအားလုံးသိကြပါတယ်နော်အဲ့လိုအနေထားနဲ့တော့ကျွန်တော်တို့ဒါပူးပေါင်းဆောင်ရွက်မှုအခြေအနေကိုဒါသိနိုင်ပါတယ်အဲ့တော့ရေရှည်မှာလည်းပဲနောက်ပိုင်းကြာရင်လည်းပဲကျွန်တော်တို့ဒီဒေါ်လာရေးပြီးွားရင်လည်းပြီးအောင်မှာမဟုတ်ဘူးနော်စကားတွေကထပ်ပြီးပြောကြရအောင်မယ်ဒါပေမဲ့တေချာတစ်ခုကတော့ဒီဒေါ်လာရေးကတော့ဒါ first priority ပေါ့နော်အားလုံးရဲ့စိတ်ထဲမှာအားလုံးရဲ့ရှင်မထဲမှာထည့်ထားဖို့ကတော့ဒီဒေါ်လာရေးဒီနိုင်ငံရေးကိုပေါ့နော်ဒီနိုင်ငံရေးကိုအရင်ဖြိုပြီးမှနောက်ကိစ္စတွေကကျွန်တော်တို့အေးအေးဆေးဆေးအချင်းချင်းကြားမှာအဲညှိနှိုင်းဆောင်ရွက်ပြီးတော့လုပ်ကိုင်ဆောင်ရွက်သွားကြရင်တော့အဆင်ပြေမယ်လို့ကျွန်တော်ကတော့ယုံကြည်နေပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုနေဖုန်းလက်က NUG ပြောရေးစုခွင့်အနေနဲ့မေးတာမဟုတ်ပါဘူးပြောရေးစုခွင့်အနေနဲ့မေးတော့ပုံကွေးရမေးတာပါဟု
တ်ကဲ့
လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တယ်ဗမာပြည်အနာဂတ်ကိုဘလို့မြင်ကြလဲဘလို့ပုံဖော်ကြလဲ
ဟိုအမှန်တမ်းပြောရရင်ကျွန်တော်ကအမှန်တမ်းလူလက်ပိုင်းနဲ့ရောက်နေပြီပေါ့နော်ကျွန်တော်တို့ဒါ40ကျော်နေလူလက်ပိုင်းကျွန်တော်ကမြန်မာပြည်အနာဂတ်ကိုလူငယ်လေးလက်ထဲပဲအပ်လိုက်ချင်တော့တယ်တခါတခါကျတော့ဘာလို့လဲဆိုတော့အသက်အရွယ်ကြီးလာတာနဲ့အများပေါ့နော်တချို့အာအနောင်အဖွဲ့တွေပဲပြောမလားနောက်ပြီးတချို့စဉ်းစားချက်တွေကတိတ်မယိုးရှင်းတော့တာမျိုးဒါမျိုးတွေလည်းရှိနိုင်တာပေါ့နော်ဆိုတော့ကျွန်တော်လည်းဒါဒီလိုဟောဖြစ်ပါတယ်လူငယ်တွေကတော့ရှင်းတယ်လူငယ်တွေကတော့အခုဆိုရင်လည်းဒါတော်လန်ရေးမှာပါဝင်နေတဲ့လူငယ်တွေကိုကြည့်မယ်ဆိုရင်ဒီမြေပြင်မှာလေမြေပြင်မှာဆိုပါတော့ကရင်ပြည်နယ်ရောက်သွားတဲ့လူငယ်ရှိတယ်ကချင်ပြည်နယ်ရောက်သွားတဲ့လူငယ်ရှိတယ်ချင်းရောက်သွားတဲ့ရှိတယ်ဒီလိုလူငယ်တွေကသူတို့အချင်းချင်းကြားထဲမှာကျွန်တော်မြင်တယ်အတူတူပေါင်းပြီးတော့အလုပ်လုပ်ကင်နေကြရင်းနဲ့ရလာတဲ့နားလည်မှုရင်းနှီးမှုနော်ဒီဟာတွေကပိုပြီး strong ဖြစ်တယ်ဗျာနော်စပွဲတော်မှာစကားတွေထိုင်ပြောနေနေရတာမျိုးမဟုတ်ဘူးနော်အတူတူလက်ရည်တစ်ပြင်နဲ့နေကြရင်းနဲ့မှာတယောက်နဲ့တယောက်နားလည်လာတဲ့ရင်းနှီးမှုယုံကြည်မှုဒီဥစ္စာတွေကတန်ဖိုးဖြတ်လို့မရဘူးကျွန်တော်ကအဲ့လူငယ်တွေရထားတဲ့အဲ့ယုံကြည်ရင်းနှီးမှုတွေကိုအဲ့လူကြီးတွေကြောင့်ပြန်မှာကျွန်တော်ကြောက်တယ်။ဒါဒီလိုပြောရတာလဲအနာဂတ်အကြောင်းမေးလို့ပါနော်။အခုအချိန်မှာကတော့အားလုံးဟိုတခါတခါကြတော့ရှိရလေကျွန်တော်တို့တွေကဘုံရံသူရှိနေတော့ညင်ညွတ်တယ်။ဘုံရံသူလည်းမရှိတော့အချင်းချင်းကွဲတာမျိုးတွေကျွန်တော်ကအနာဂတ်မှာစိုးရိမ်တယ်နော်။အဲ့တော့စိုးရိမ်တော့ကျွန်တော်ကတော့ဒါမဲ့အနာဂတ်မှာခုနကပြောတဲ့လူငယ်တွေကြားထဲမှာရှိနေတဲ့ယုံကြည်ရင်းနှီးမှုပေါ့နော်။ဒီဟာတွေပေါ်မှာပဲအခြေခံပြီးတော့ကျွန်တော်ကတော့တွားစီခြင်းတယ်။နောက်ပြီးတော့ကျွန်တော်ကတော့ဒါကျွန်တော်personal အမြင်ကိုပြောရမယ်ဆိုရင်ကျွန်တော်ဘာမှကျွန်တော်အများကြီးမမျှော်လင့်ဘူးလားเนาะကျွန်တော်တို့က globalization ခေတ်တိုင်းမှာကြီးလာတဲ့ကောင်လေးကြီးလာတဲ့ကောင်လေးဆိုတော့ကျွန်တော်အဓိကဒီလိုမျိုးလူချင်းအနိုင်ကျင့်တာเนาะရုပ်မာတာရက်ဆက်တာဒါတွေမရှိရင်ကျွန်တော်ကတော်ပြီကျန်တဲ့အရန်ပေါ့ဒါရမှဖြစ်မယ်လို့เนาะဒါကြီးကိုတော့အသေးစုပ်ကင်ထားမယ်ဆိုတော့အဲ့လိုမျိုးကြီးလေတခုခုအရန်စုပ်ကင်ထားပြီးတော့ဒီအနာဂတ်နိုင်ငံတော်မှာအဲ့လိုမျိုးအချင်းချင်းသဘောထားတွေကွဲလဲပြီးတော့အဲဟိုပေါ့ဘာခေါ်မလဲဒီနိုင်ငံကြီးကိုအော်မြေမြဖြိုလိုက်နိုင်ကတိုင်ပြီးကမှာကိုယ့်အချင်းချာပြန်ပြီးတော့အကွဲပြဲတွေဖြစ်တယ်ဆိုတဲ့အနေအထားမျိုးတော့မဖြစ်စေချင်ပါဘူးဗျ
။ဟုတ်ကဲ့ကိုနေဘူးလားကုလို့ဖြစ်ချပြီးရကျေးဇူးများ
။ဟုတ်ကျေးဇူးတင်ပါတယ်ဗျာကျွန်တော်။